ရန်ကုန်မြို့ပေါ်မှာလေကြောင်းလိုင်းများမပြန့်တမ်းမှုကန့်တတ်ထားတဲ့နေမြေအတွင်းမီလ20ရက်နေ့ကအနှိမ့်ပြန်သွားတဲ့ UAE အာရဗ်စော်ဝါးများနိုင်ငံက Emirates လေကြောင်းလိုင်းခီးတည်လေယာဉ်ရဲ့လေယာဉ်မှုကိုအရေးယူဖို့မြန်မာဘက်ကတက်ဆိုင်ရာလေကြောင်းလိုင်းကိုတတိပေးတောင်းဆိုအကြောင်းကြားလိုက်ပါတယ်။လေယာဉ်မှုကို Emirates လေကြောင်းလိုင်းဒါမှမဟုတ် UAE လေကြောင်းဌာနတို့ကနေအရေးမယူဘူးဆိုရင်မြန်မာလေကြောင်းပို့ဆောင်ရေးအနေနဲ့အရေးယူရမှာဖြစ်တဲ့အကြောင်းအစ်မင်းတာဝန်ရှိသူတို့ကပြောပါတယ်။လောလောဆယ်မှာတော့ Emirates လေကြောင်းလိုင်းကတစုံတရာတည်ဝင်ပြန်ကြားခြင်းမရှိသေးဘူးလို့ဆိုပါတယ်အပြည့်စုံကိုမိုက်အင်ဂျင်နီယာကဆက်ပြီးတော့တင်ပြပြသွားလိမ့်မယ်ခင်ဗျာ
။မေလ20ရက်နေ့ညနေပိုင်းကရန်ကုန်လေစိတ်ကနေကမ္ဘောဒီးယားနိုင်ငံစနောင်းပင်မြို့ကိုပြန်တမ်းဖို့ UAE Emirates လေကြောင်းလိုင်းက Boeing 777 Key Bedding ဒေင်းဟာမြမလေကြောင်းပို့ဆောင်ရေးဌာန DCA ကတာမြင့်ထားတဲ့နေမည်မှာရာသီဥတုဆိုးရွားမှုကြောင့်အနှိမ့်ပြန်တန်းသွားခဲ့တာပါဒီဖြစ်စဉ်နဲ့ပတ်သက်လို့လေကြောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဦးအောင်ကျော်ထွန်းကမြမရုံမြင့်တန်ကြားသတင်းဌာနကိုအခုလိုရှင်းပြခဲ့ပါတယ
်ကျွန်တော်တို့ Air Traffic Controller ဌာနမှသူတို့ Take off clearance ရပြီးတဲ့အခါမှာ airborne ဖြစ်ပါတယ်ဖြစ်ပြီးမကြခင်မှာပဲသူက weather ရှိတဲ့အတွက်ကြောင့်ဒါဘယ်ဟုအစောဆုံးကြွေးကျင်တယ်လို့ပြောပါတယ်ဒါကြွေးကျင်တယ်ပြောပေမဲ့ကျွန်တော်ထုတ်ပြန်ချက်မှာပါပါ5ဖြစ်နေတဲ့အတွက်ကြောင့်သူ꿰လို့မရဘူးအဲ့တော့ကျွန်တော်မပေးဘူးမပေးတဲ့နဲ့သူ့ frequency change ခိုင်းလိုက်တာဟုတ်သူကသူ change လိုက်တဲ့ frequency ကသူကဟို approach လို့ခေါ်တဲ့ frequency ကိုမ change ပဲနဲ့ကျွန်တော် area control သွား change လိုက်ပါတယ်အဲ့ဒီမှာလဲသူတစ်ချက်သူတို့ရဲ့ဒီ AIP ကိုသိချသူမလေးလာထားတဲ့အပိုင်းကိုကျွန်တော်တို့ယူဆပါတယ် frequency change နဲ့ပြန်တန်းသွားတဲ့အတွက်ကြောင့် private area ကိုဖြတ်သွားတာပေါ့အကြွေရတာသူကကျွန်တော်တို့ပြောတဲ့ approach frequency ကိုသာ change မယ်ဆိုရင် approach frequency ကသူ့ကို left hand လုံးဝမပေးဘူး right hand နဲ့ညာဘက်ကိုကြွေပြီးတော့သူ safe ဖြစ်တဲ့လမ်းကြောင်းပေါ်ရောက်အောင်တင်သွားပေးမှာဖြစ်ပါတယ်
။အဲ့ဒီလေယာဉ်မှုကိုလည်းမြမလေကြောင်းပို့ဆောင်ရေးတာဝန်ရှိသူတွေကမေလ21ရက်နေ့ကခေါ်ယူမေးမြန်းရမှာရာသီဥတုအခြေအနေကြောင့်ခီးတယ်ရီဘေးရန်ရဲ့ကင်းရှင်းရေးအတွက်ရှောင်းတိန်မောင်းနေညာကကန့်တန်နေမြည်အတွင်ပြန်တန်းခဲ့မိကြောင်းဝန်ခံပြောကြားခဲ့တယ်လို့ဥအောင်ကျော်ထွန်းကပြောပါတယ်
။သူကတော့ပြောတာတော့အဓိကတော့ဟိုဝက်တာရှိတဲ့အတွက်ပါစင်ဂျာတွေ safety အတွက်လို့တော့သူပြောပါတယ်။ကျွန်တော်တို့ဒါကိုလည်းလက်ခံပါတယ်။သို့တော့ကျွန်တော်တို့ရဲ့ဒီကြောင်ပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကလည်းဒီ safety ကိုပဲအဓိကထားတဲ့အတွက်ကြောင့်သူ့ကိုအန်ရီကင်းရှင်းတဲ့လမ်းကြောင်းပေါ်ရောက်အောင် air traffic controller အနေနဲ့ကဒါသူ့ရဲ့လုံထုံးလုံကြီးတိုင်းတင်သွားပေးလို့ရပါတယ် clearance မရဘဲနဲ့သူ့ကိုွေသွားတာသူ့ရဲ့အမှားပဲဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ pilot ကိုခေါ်ပြီးတော့ဒါပြောကြားတယ်သူ့ question တွေထုတ်တယ်မေးတယ်သူ့လည်းဝန်ခံတယ်
မြန်မာနိုင်ငံရဲ့မပြန်တမ်းရတားမြစ်ထားတဲ့နေနိမိတ်ပေါ်ကနေဖြတ်ကျော်ပြန်တမ်းခဲ့တဲ့အတွက်လေယာဉ်မှုကိုအရေးယူဖို့ Emirates လေကြောင်းလိုင်းကိုမေလ21ရက်နေ့ကမြန်မာလေကြောင်းပို့ဆောင်ရေးဌာနကတတိပေးအကြောင်းကြားစာပေးပို့ခဲ့တယ်လို့ UAE နိုင်ငံလေကြောင်းဌာနကလည်းလေယာဉ်မှုရဲ့အမှားကိုစစ်ဆေးအရေးယူဖို့တရားဝင်အကြောင်းကြားထားတယ်လို့ဥအောင်ကျော်ထွန်းကဆိုပါတယ
်။ကျွန်တော်တို့ကသူ့ရဲ့လေကြောင်းလိုင်းကိုတရားဝင်ကျွန်တော်တို့စာနဲ့ထုတ်ပြန်ပြီးအဲ့ဒီနေ့ EK 338ဒီ flight ဟာမြန်မာနိုင်ငံရဲ့မပြန်တမ်းရနည်းမြေပေါ်မှာဖြတ်ကျော်ပြန်တမ်းသွားတယ်အဖြစ်တဲ့အတွက်ကြောင့်သက်ဆိုင်ရာလေမှုအရေးယူဆောင်ရွက်ပေးပါဆိုတဲ့တရားဝင်စာထုတ်ပြန်မယ်ထုတ်ပြန်ပြီးလို့ရှိရင်လည်းဘာကိုဘလို့အရေးယူထားတယ်ဆိုတာကိုကျွန်တော်တို့ရှိကိုဒါပြန်ကြားခိုင်းပါတယ်ဒါတွေမပြီးသေးပါဘူး UAE နိုင်ငံရဲ့ Civil Aviation Authority ကိုလည်းမြန်မာနိုင်ငံပေါ့နော်အခု Civil Aviation Authority တရားဝင်စာထမှပြီးတော့မှထုတ်ပြန်သွားမယ်ထုတ်ပြန်သွားပြီးရင်လည်းသူတို့ရဲ့ Civil Aviation Authority ကလည်းသူ့ရဲ့လေကြောင်းလိုင်းကိုကျွန်တော်ဒါတော့ဖြစ်တာကိုငါတို့သိရတယ်ဘလို့အရေးယူဆောင်ရွက်ထားတယ်လေသူကနေဒီမှာကျွန်တော်တို့ပြန်လဲပြီးတော့မှဒါပြန်ကြားပေးဖို့အတွက်တရားဝင်စာကိုကျွန်တော်တို့ထုတ်ပြန်ထားပါတယ
်သက်ဆိုင်ရာဘက်ကလေယာဉ်မှုကိုအရေးမယူခဲ့ဘူးဆိုရင်မြန်မာဘက်ကအရေးယူဖို့ရှိတယ်လို့ဦးအောင်ကျော်ထွန်းကပြောပါတယ်ရွှေဒဂုံစည်တီတော်အပါဝင်ရန်ကုန်မြို့ပြအေရိယာအတွင်းအမြင့်ပေ2400အောက်ပြန်တမ်းမှုကိုမြမလေကြောင်းပို့ဆောင်ရေးဦးစီးဌာန DCA ကကန့်သက်တောင်းမြင့်ထားတာဖြစ်ပါတယ်။ဒူဘိုင်းချေဆိုင် Emirates Key Dating ဒီကြောင်းလိုင်းဟာရန်ကုန်မြို့ကနေတနုံးပင်မြို့ကို2014ခုနှစ်မှာစတင်တိုက်ရိုက်ပြန်တမ်းပြီးဆွဲခဲ့တာဖြစ်ပါတယ်။အခုလိုနိုင်ငံတကာပြန်တမ်းနေတဲ့ Emirates လေကြောင်းလိုင်းကလေယာဉ်မှုရဲ့အမှားနဲ့ပတ်သက်လို့တိတိကျကျစုံစမ်းစစ်ဆေးတင်တယ်လို့တစ်ဖက်မှာလည်းမိုးတိမ်ကြီးကြီးရတဲ့ရေဒါမျိုးမရှိသေးတဲ့မြမလေကြောင်းထိန်းဤပညာခင့်မီတိုးတက်ဖို့လိုအပ်နေကြောင်းကြွမ်းကျင်သူတွေကဝေဖန်ထောက်ပြမှုတွေရှိနေပါတယ်။